စ်တန်ကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်အကူအညီတွေကိုတလားတွင်းမှာပဲတေးပို့ဖို့လူသားဆန္ဒမှုအကူအညီပေးတဲ့လမ်းကြောင်းတစ်ခုကိုဖွင့်မယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးပရမ်ပရိဘဟိန္ဒနုကာရကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းတက်ခင်တဲ့ကစခန်းချလှုပ်ဆောင်မှုစီစဉ်ထားတဲ့နေရာမှာစစ်ဆေးမှုတွေလုပ်ပြီးချိန်မှာအခုလိုပြောခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတလွှားလူသားဆန္ဒမှုအကူအညီလိုအပ်သူ 2.6 တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ဒါကြောင့်အခုထိုင်းဘက်ကအဆိုပြုပြီးမြန်မာနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကသဘောတူထားတဲ့အစီအစဉ်ဟာပမာဏအားဖြင့်သိငင်လှတယ်လို့ဒုက္ခတဲ့အနေချင်းအတွက်ပဲကာမိနိုင်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၃နှစ်ထက်ဝန်းလာနေပြီဖြစ်ပြီးနေရာတော်များများမှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးတော့အခုဆိုအာဏာသိမ်းမှုဆန့်ကျင်သူတွေတိုင်းတိုင်းလက်နက်ကင်တွေနဲ့တွေ့ပြီးဒီမိုကရေစီရဲ့တိုက်ပွဲဝင်နေသူတွေကနေရာအတော်များများကိုထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။အခုပေးရမယ့်အစီအစဉ်ဟာကနူးအဖြစ်ဥယျာဉ်ရွှေပြောင်းနေထိုင်ရသူ2000လောက်တက်ပေးဝင်နိုင်တယ်လို့ထိုင်းတာဝန်ခံအရာရှိတွေကပြောပါတယ်။